စစ်တပ်ကသိမ်းထားတဲ့လေယာဉ်မြေကိစ္စအငင်းပွားမှုနဲ့ကုတ်ကုတ်ကိုမိရှုဆန္ဒပြပြီးသေဆုံးသွားတဲ့ရှမ်းပြည်နယ်တောင်ကြီးခရိုင်ရွှေညောင်မြို့နယ်ကွန်လုံကျေးရွာဦးစုရေဘူးကျေးရွာကတောင်သူဦးမြင့်အောင်ရဲ့ဒုမနှစ်ယောက်ကိုမြို့နယ်ရဲစခန်းကအမှုဖွင့်လိုက်ပါတယ်။မေလ22ရက်နေ့ကတည်းကအမှုဖွင့်ထားတာလို့တောင်ကြီးခရိုင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးတမောင်တိုးကပြောပါတယ်
။အမှုဖွင့်လာတော့22ရက်နေ့ကတည်းကပြောရဲကြ။အဲ့မမောနဲ့မဆမ်မော။အဲ့22ရက်နေ့ပဲဦးမြအောင်မိရှုလိုက်တယ်။နောက်22ရက်မှဆုံးသွားတယ်အဲ့လိုမျိုးပေါ့။အဲ့ဒါတွေဖြစ်နေတော့သူကဆိုင်းငံ့တာပုံရတယ်ဗျ။22ရက်နေ့ညနေ 9:15 မိနစ်မှာရှုညာရဲဆမ်မော်ဖွင့်လာတယ်ဆိုတော့ပြီးရပါတယ်ခင်ဗျ။အကြောင်းကြီးစိုက်ကွင်းပေါ့နော်။အဲ့ရေဘူးစိုက်ကွင်းရဲ့တောင်ခံဘူကြီးဝင်းထောအောင်နေပုံမှန်4:00-4:00နဲ့အမှုဖွင့်လာတယ်လို့အဲ့လိုပြောပါတယ်ခင်ဗျ
။လေယာမြေတင်းယူခံရတဲ့တောင်သူဦးမြင့်အောင်ဟာမြမသမိုင်းမှာပထမဆုံးကုတ်ကုတ်ကိုမိရှုဆုံးစီရင်ဆန္ဒပြသူလည်းဖြစ်ပါတယ်။မိရှုပြီးနောက်တစ်ရက်မှာဆုံးပါသွားတဲ့တဲမေ28ရက်မှာရက်လယ်ဆုံးသွတ်တရားနာပြီးရပိုင်းလေးတွင်မှာကွယ်လွန်သူတောင်သူဦးမြင့်အောင်ရဲ့ဒုမရီကိုရဲစခန်းကလာရှာပါတယ်
။31ရက်နေ့ညနေပိုင်း3နာရီလောက်လာရှာတော့ဖြစ်ပြီဗျ။ဝေမြေရာကိစ္စတစ်ခုရှိလို့တော့နေတော့ကနေသူတို့လာပြီးတော့ရှာတာပေါ့သူတို့တော့မတွေ့တာဘူးမသူတို့မရှိဘူးဆိုတော့ပြန်သွားတာပေါ့နော်ပြန်ရအောင်ဖုန်းဆက်ပါပါညာပဲပြောသွားတာ
အများပြည်သူအားလိုက်ရဲ့တနင်းငွေလိုနေ့မှာတော့မမမောဦးနဲ့မဆန်းတို့ကိုဘသူတွေလာရှာကြပါသလဲ
ပြည်ညောင်ရေစခန်းမှုနဲ့ရေသားချူပေါ့ပြည်ညောင်စခန်းမှုဥမင်းတဲ့လည်းနောက်သူရဲ့တပည့်ပေါ့နော်ရေအုပ်စော်လည်းနိုင်လို့လာပ
ါမမမောဦးနဲ့မဆန်းတို့ကိုပိုင်နဲ့ကျူးလူမှုနဲ့အကျိုးဖြည့်ဆည်းမှုပုံမှန်တွေနဲ့ဘာကြောင့်အမှုဖွင့်ရပါသလဲဥတမောင်တို့က
သူတို့ကဒီတပ်ပိုင်မျိုးပေါ်မှာကြီးကျော်ပြီးတော့စိုက်ပျိုးရဲပေါ့နော်တပ်ပိုင်မျိုးကိုကြီးကျော်ထွင်ရက်တယ်ဆိုတာအဲ့လိုတိုက်ချက်ပွက်လာတွေ့ပါခင်ဗျမူလားတော့သူတို့ပိုက်သည်မျိုးပေါ့သူတို့မိသားစုပိုက်မျိုးပေါ့ခင်ဗျနောက်မှာတက်ကတိန်လာတာပေါ့2004ခုနှစ်မှာတက်ကတိန်နေဆိုတော့တိန်စီးမျိုးပေါ့
တောင်ကြီးခရိုင်ကြောင်နီရေဘူးတရက်ပင်လာဖယင်းဒီနဲ့နောင်ကားရွာတွေကလေယာမြေဧက9000ကျော်ကိုအရှေ့ပိုင်းတိုင်စစ်ဌာနချုပ်ကသိမ်းယူခဲ့ပါတယ်။ဒါပေမဲ့တောင်သူတွေကိုပြီးခဲ့တဲ့2014ခုနှစ်တည်ထွန်ရက်စိုက်ပျိုးခွင့်ပေးထားပြီးနောက်ပိုင်းမှာမပေးတော့ပေမဲ့လေယာမြေနဲ့ပဲအသက်မွေးဝမ်းကြောင်းတတ်တဲ့တောင်သူတွေကဝင်ရောက်စိုက်ပျိုးနေတာပါ။မေလာထဲမှာစစ်တမ်းလျောက်ဆော့ဖို့ပြင်ဆင်နေတာကိုတားမြစ်တဲ့တောင်သူတွေနဲ့တပ်သားတွေအခြေတင်ဖြစ်ရာကတောင်သူဦးမြင့်အောင်ကိုကိုမိရှုအဆုံးစီရင်မှုဖြစ်ပွားသွားတာပါ